တရုတ်ပြည်နဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့နိုင်ငံပေါင်း14နိုင်ငံရှိပါတယ်။ရေနယ်နိမိတ်သို့မဟုတ်ရေပိုင်းနယ်ချင်းဆက်ဆံနေတာက9နိုင်ငံရှိပါတယ်။ဒီထဲမှာဗီယက်နမ်မှာကုန်းရောရေပိုင်းနယ်နိမိတ်ချင်းဆက်နေပါတယ်။တရုတ်ဟာအိန္ဒိယနိုင်ငံလေးတွေနဲ့ဆက်ဆံရေးအဆင်ပြေပေမဲ့အိန္ဒိယရုရှားစတဲ့နိုင်ငံကြီးတွေနဲ့ဆက်ဆံရမှာအဆင်မပြေတာတွေရှိပါတယ်။ရုရှားနဲ့နယ်နိမိတ်သတ်မှတ်တာဟာ2008မှာပြီးစီးသွားပြီမဲ့အိန္ဒိယနဲ့ဆက်နေတဲ့နယ်နိမိတ်ကိုအခုတတိသဘောတူချက်မရယူနိုင်ပဲဖြစ်နေပါတယ်။တရုတ်ကတော့သူ့အကျိုးစီးပွားမြင့်တင်မှုဒီမျိုးစုံသုံးနေပုံရပါတယ်။တရုတ်နဲ့ပူးပေါင်းဆောင်ရွက်ရင်းတရုတ်အပေါ်စီးရသွားပုံကိုမျက်ကောက်မြင်ဝါမှတွေ့နိုင်ကြောင်းထိုင်းပါမောက်ခတီတနန်ပေါင်စုတရစ်ကမလ31ရက်နေ့ထုတ် East Asia Forum စာဆောင်မှာရေးပူပါတယ်။မြန်မာပြည်အထက်ပိုင်းဟာယူနန်ပြည်နယ်မှာရှိပြီးမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်ကိုဖြတ်တန်းစီးဆင်းပါတယ်။မြန်မာပြည်အထက်ပိုင်းမှာရေကာရာ6ခုတရုတ်ကစောက်ထားတာမို့မြစ်ရေကိုအားကိုးတဲ့ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာပြဿနာပေါ်ပါတယ်။ဒီနိုင်ငံတွေဟာတရုတ်အနိုင်ကျင့်တာကိုခံနေရပြီးမြန်မာတဦးသာတရုတ်ကိုဆန့်ကျင်နိုင်တဲ့အနေအထားမှာရှိပါတယ်တဲ့
။ယူနန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမဟာစီမံကိန်းမှာမြန်မာပြည်ကအလွန်အရေးကြီးတဲ့နေရာကပါဝင်နေပါတယ်။မြန်မာပြည်ကိုဖြတ်ပြီးရေနံတန်းငွေပိုက်လိုင်းတည်ဆောက်နိုင်တာဟာယူနန်ရဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။မြန်မာပြည်ကတရုတ်စီမံကိန်းတွေအကြောင်း China's Engagement in Myanmar ဆိုတဲ့စာရန်းကို Transnational Institute ကလွန်ခဲ့တဲ့ဇူလိုင်လကထုတ်ဝေပါတယ်။စေအစိုးရလက်ထက်ကလိုအပေါ်စည်းမရတော့လို့တရုတ်မူဝါဒပြောင်းလာပုံကိုသုံးသပ်ထားပါတယ်။မြန်မာပြည်ဖြက်လန်းအဖြစ်သုံးဖို့မပြောတော့ဘဲမြန်မာပါဝင်တဲ့တရုတ်ပိုးလမ်းမကြီးအကြောင်းကိုသာပြောလာပါတယ်။ပြဿနာဖြစ်ရတဲ့အကြောင်းရင်းကတရုတ်စန့်ကျင်ရေးစိတ်ဓာတ်မဟုတ်ပဲပြည်သူလူထုကိုအကျုံးမပြုတဲ့စစ်အစိုးရခက်ကတရုတ်စီမံကိန်းတွေကြောင့်ဖြစ်တယ်လို့သုံးသပ်ထားပါတယ
်။စစ်အစိုးရညှိနှိုင်းချုပ်သွားတာနဲ့တရုတ်ဟာပြဿနာမျိုးစုံနဲ့ရင်ဆိုင်လာရပါတယ်။ပြည်တွင်းရေးဟာနိုင်ငံတကာအရေးနဲ့ဆက်ဆက်လာပါသေး။တရုတ်တဦးတည်းလုံခြုံရေးအုပ်လို့မရတော့ပါဘူး။ NLD အစိုးရတက်လာတာဟာတရုတ်အတွက်ပိုပြီးခေါင်းရှုပ်စရာဖြစ်လာပါသေး။တရုတ်မြန်မာနယ်စပ်ကပြဿနာတွေကိုကူညီဖြေရှင်းဖို့စိတ်မကူပဲစီးပွားရေးအကျိုးအမြတ်ကိုသာကြည့်တာဟာတရုတ်ရဲ့အဓိကအားနည်းချက်ဖြစ်တယ်လို့ဆိုပါတယ်။ KIO နဲ့အခြားကချင်အဖွဲ့တွေကန့်ကွက်နေတာကိုဂရုမစိုက်ပဲစစ်အစိုးရရဲ့သဘောတူချက်နဲ့မြစ်ဆုံစီမံကိန်းကိုစခဲ့ပါတယ်။စစ်အစိုးရနဲ့တရုတ်စတင်ခဲ့တဲ့စီမံကိန်းတွေဟာဒေသခံပြည်သူလူထုကိုအကျိုးမပြုပဲစစ်တပ်နဲ့တရုတ်ကုမ္ပဏီတို့သာအကျိုးပြုတာကြောင့်ဆန့်ကျင်မှုတွေနဲ့ကြုံရတာဖြစ်ပါတယ်။အမေရိကန်ရဲ့အပေါင်းပါတွေကတွေးထိုးလို့မဟုတ်ပါဘူးတဲ့
မြန်မာပြည်ကနိုင်ငံကြီးနေမျိုးနွယ်မှုပမာဏမှာတရုတ်က40ရာခိုင်နှုန်းကျော်ရှိနေတာမို့တရုတ်လွှမ်းမိုးသလိုဖြစ်နေတာသိတာပါတယ်မြန်မာပြည်ကတည်ရန်ဇာတကိုတရုတ်ကထုတ်ယူနေပါတယ်ရေနံတန်းငွေပိုက်လိုင်းမြန်မာပြည်ကိုဖြတ်သွယ်ထားပါတယ်မြန်မာပြည်ကိုဖြတ်လန်းအဖြစ်သုံးပြီးကုန်းလန်းရေလန်းရထားလန်းနဲ့အိန္ဒိယသမုဒ္ဒရာကိုဆက်သွယ်လိုပါတယ်နောက်ပြီးတော့ရေအားလျှက်စစ်တိဆောက်ပြီးယူနန်အတွက်ဓာတ်အားထုတ်ယူလိုတာမို့မြန်မာပြည်မကြိုက်တဲ့မြေဆုံစီမံကိန်းပြန်စနိုင်ဖို့တရုတ်ကကြိုးပမ်းနေပါတယ်။တရုတ်ကိုအကောင်းမြင်စေချင်ရင်မြေဆုံစီမံကိန်းကိုပယ်ဖျက်ကြောင်းတရုတ်ကကြေညာဖို့လိုတယ်လို့ဝါရင်တုတေတီဘတ်ထေးလစ်နာကအေယာဝတီမှာပြောသွားပါတယ်။မြေဆုံကိုခွင့်ပြုတဲ့အစိုးရဟာကိုတင်းချိုင်းကိုတူးတာဖြစ်လိမ့်မယ်လို့ဆိုပါတယ
်။လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့တရုတ်ရဲ့ဆက်ဆံရေးဟာစီးပွားရေးအပေါ်မှာအခြေခံတာများပေမဲ့မြန်မာနဲ့ဆက်ဆံရမှာနိုင်ငံရေးဟာအရေးကြီးပါလေ။နေပေါင်းများစွာတရုတ်နဲ့ဆက်တွေ့ခဲ့တဲ့ဝမိုင်းလာနဲ့ကိုကန်ကိုတရုတ်ကလက်လွတ်ခံမှာမဟုတ်ပါဘူး။ဒါလို့တိုင်းရင်းသားအုပ်စုတွေနဲ့တရုတ်တို့အပြန်အအကျိုးပြုတဲ့အခြေအနေကိုမပြတ်စေတဲ့ငြိမ်းချမ်းရေးမျိုးကသာတရုတ်ကလိုလားပုံရပါတယ်။နေဆက်တိုင်းရင်းသားပြဿနာကိုဒေသအရေးနဲ့နိုင်ငံတကာအရေးလိုရှုမြင်လာမှာကိုတရုတ်ကလိုလားမယ်မဟုတ်ပါဘူး။တောင်တရုတ်ပင်လယ်မှာအငင်းပွားနေရတဲ့နေရာဟာဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့ပိုပြီးနီးကပ်ပြီးမဲ့တရုတ်ကအင်အားသုံးပြီးအပိုင်းစီးထားပါတယ်။တရုတ်ကိုမိခိုနေရတဲ့ဗီယက်နမ်ကထိတ်ထိတ်တွေ့တာမျိုးကိုရှောင်ရှားနေရပါတယ်။ဒီကိစ္စမှာမြန်မာကဗက်မလိုက်တဲ့သဘောမျိုးနဲ့ဝင်ပြောတာကိုတရုတ်ကထောက်ခံပါတယ်။အာရှအခြေခံအဆောက်အုံရင်းနှီးမှုဘဏ်နဲ့ပိုလာမစီမံကိန်းကအချိုးအမြတ်ကိုကစားနေရတဲ့အာဆီယံနိုင်ငံတွေဟာတရုတ်ကိုငင်းဆန်ဖို့ကြားလေခက်လေဖြစ်လာနိုင်ပါတယ်။ဒါကြောင့်တရုတ်နဲ့အိန္ဒိယဆက်ဆံရေးမှာမြန်မာဟာပိုပြီးအရေးပါလာတာဖြစ်ပါတယ်ခင်ဗျာ။